ခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ဒုက္ခရောက်နေသူတွေပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အင်ဒိုနီးရှားနိုင်ငံကအမေရိကန်ဒေါ်လာ1,000,000အကူအညီပေးမယ်လို့ဒီမြန်မာနိုင်ငံကိုနှစ်ရက်ကြာသွားရောက်လည်ပတ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာတီနန်တာလီကာဝါကကတိပြုပြောဆိုခဲ့ပါတယ်လူမျိုးချင်းချင်းကြားပြိပက္ခဖြစ်ပွားမှုတွေနဲ့ပတ်သက်လို့အတွေ့အကြုံရှိထားတဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြိပက္ခတွေမှာကူညီလှုံ့ဆော်ပေးလိုတဲ့အကြောင်းလဲကံလန်ပြောဆိုခဲ့တာပါဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးမာတီနာဒလီကာဝါဟာရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတင်းနှင်းလာတဲ့အင်္ဂါနေ့တွေကနှစ်ရက်ကြာသွားရောက်လည်လာခဲ့တာဖြစ်ပြီးတော့ဒီခီးစဉ်ဟာအချက်အလက်ရှာဖွေရေးခီးစဉ်ဖြစ်တယ်လို့ပြောပါတယ်မစ္စတာနာဒလီကာဝါဟာအင်္ဂါနေ့တုန်းကတော့မြန်မာအစိုးရနေဆက်ဒေသရေးရာဝန်ကြီးဦးသိန်းထေအပါအဝင်တခြားအစိုးရအရာရှိတွေဒေသခံမျိုးမိမျိုးဖားတွေနဲ့တွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်အတွင်းကပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အင်ဒိုနီးရှားနိုင်ငံကအကူအညီပေးမယ့်အကြောင်းကိုပြောကြားခဲ့တာ
ပါ We are pledging a commitment to support Myanmar to the amount of $1 million US.
အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာအစိုးရကိုအမေရိကန်ဒေါ်လာ1,000,000အကူအညီပေးဖို့ကတိပြုတဲ့အကြောင်းနေစာရေးရာဝန်ကြီးဦးသိန်းထေးနဲ့တွေ့ဆုံစဉ်မစ္စတာနာတာလီကာဝါကပြောကြားသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးခီးစင်နဲ့ဆိုင်တဲ့တခြားအချက်လက်တွေကိုတော့ရန်ကုန်မြို့မှာရှိတဲ့အင်ဒိုနီးရှားတန်ယုံဒုတိယအတွင်းဝန်ဂျင်မာရာဆူပရီယာမီက VOA ကိုအခုလိုပြောပြပါတယ
်။ The purpose of the this working visit is mainly focus on the three issues.First is on political settlement regarding
ဒီခေတ်မှာအဓိကရည်ရွယ်ချက်၃ခုပါပါတယ်။ပထမကတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့နိုင်ငံရေးအရာညှိနှိုင်းဖြေရှာရေးပဲဖြစ်ပါတယ်။ဒုတိယရည်ရွယ်ချက်ကတော့လူသားချင်းစာနာတဲ့အကူအညီတွေပေးရေးကိစ္စပါ။အဲ့ဒီမှာအင်ဒိုနီးရှားအစိုးရကအမေရိကန်ဒေါ်လာ100,000,000ကူညီမဲ့ကိစ္စလည်းပါဝင်ပါတယ်။တတိယတစ်ချက်ကတော့ရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်ထူထောင်ရေးအင်ဒိုနီးရှားအနေနဲ့ကိုယ်တိုင်ပါဝင်ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့ဘာသာရေးပြိပခဖြစ်ရှင်ရေးပြန်လည်ထူထောင်ရေးစားတဲ့ကိစ္စတွေမှာအတွေ့အကြုံရှိတဲ့အတွက်ကြောင့်အထူးသဖြင့်ဆူနာမီပြန်လည်ထူထောင်ရေးမှာအတွေ့အကြုံရှိထားတဲ့အတွက်အခုရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးမှာအကူအညီပေးနိုင်ပါတယ်
။နိုင်ငံခြားရေးဝန်ကြီးနာတာလီကာဝါအနေနဲ့မြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံစဉ်တခြားအကြံပြုချက်တချို့ကိုလည်းတင်ပြဆွေးနွေးခဲ့တယ်လို့သူကဆက်ပြောပြပါတယ်။
I think the discussion not touching the regarding the amendment of the regulation but something is in general common
Indonesia ဆိုရအနေနဲ့မြန်မာဆိုရကိုအကြံပေးတာမှာနိုင်ငံသားခံယူမှုဥပဒေနဲ့ပတ်သက်ပြီးတော့တရားမျှတစွာစဉ်းစားပေးဖို့ကုလသမဂ္ဂအပါအဝင်တခြားနိုင်ငံတွေကလည်းအကြံပြုထားတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်ပြည်ထောင်ဖြည့်ရှင်ရေးအပါအဝင်ဒေသတွင်းတည်ငြိမ်ရေးမှာအာဆီယံနိုင်ငံတွေအနေနဲ့ပါဝင်ဆောင်ရွက်ပေးနိုင်မယ့်အခန့်ကဏ္ဍကိုအင်ဒိုနီးရှားကလာရောက်လည်လာတဲ့ခီးစဉ်လည်းဖြစ်ပါတယ
်လူသားချင်းစာနာတဲ့အကူအညီပေးရေးကိစ္စနဲ့ပတ်သက်လို့တော့ဘလို့ပုံစံနဲ့ပေးမယ်ဆိုတဲ့အသေးစိတ်တွေကိုနောက်ပိုင်းမှာဆွေးနွေးညှိနှိုင်းသွားကြမှာဖြစ်တယ်လို့သိရပါတယ်နိုင်ငံရေးဝန်ကြီးနာတာလီကာဝါဟာသူ့ရဲ့နေရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့အင်ဒိုနီးရှားအစိုးရရဲ့အကူအညီနဲ့တည်ဆောက်နေတဲ့အဆောက်အဦတွေကိုလည်းလည်လာခဲ့တယ်လို့ရခိုင်အထူးကယုံသတင်းထုတ်ပြန်ရေးကော်မတီအတွင်းရေးမှူးဦးဝင်းမြိုင်ကပြောပါတယ်ပြည
်ပြအိပ်ပါတယ်ခင်ဗျာမင်းရဲ့အိပ်တယ်ဒီမနေ့ကျွန်တော်တို့ကျူအဖွဲ့ကြီးကမြန်မာပြည်ဖက်တွေနဲ့တွေ့ပြီးတော့ဒီလိုပြန်သွားပါတယ်ခင်ဗျ။အဲသူတို့ကတော့လေဟိုဗရမဏီကလည်းသူတို့ဗိုလ်ချုပ်ကြီးသိန်းတို့နဲ့မောင်းတော်တို့ဒီစခန်းရှိတဲ့နေရာကြီးကိုသွားကြတယ်မမေ့ရတော့လေ။ဒါဒီနေ့မနေ့တော့ကျွန်တော်တို့ဒီကျူအဖွဲ့မှာဒီမြန်မာပြည်ဖက်တွေနဲ့တွေ့ပြီးတော့သူတို့အကူအညီပေးကိစ္စပဲဆွေးနွေးတာပဲ။ဘာလို့ထပ်ပေးမယ်တော့အတိအကျတော့ကျွန်တော်တို့မသိသေးဘူးခင်ဗျ။စခန်းရှိတဲ့နေရာကြီးပေါ်ဒီကဲလဲရှိတဲ့နေရာကိုပတ်ကြည့်ရတာ။လောလောဆယ်သူအောက်ဆောက်တဲ့ကိစ္စတွေပဲရှင်းပါတယ်ခင်ဗျ။ဆောက်ပြီးတဲ့အိမ်ကြီးတွေနောက်ဆက်ပြီးဆောက်မယ့်နေရာတွေပေါ့။အ
င်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ရောက်ရှိလာတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလက21ကြိမ်မြောက်ဖနွန်ပင်မှာကျင်းပခဲ့တဲ့အာဆီယံညီလာခံပြင်ပမှာအင်ဒိုနီးရှားသမ္မတနဲ့မြန်မာသမ္မတနှစ်ဦးတို့တွေ့ဆုံဆွေးနွေးမှုတွေရဲ့နောက်ဆက်တွဲထွက်ပေါ်လာတဲ့အကျိုးဆက်လည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုအင်ဒိုနီးရှားနိုင်ငံကလက်ခံထားတယ်လို့လည်းသိရပါတယ်ခင်ဗျ။